ဂျပန်နိုင်ငံတိုကျိုမှာလာမယ့်တောက်ချန်နေ့ဇူလိုင်လ23ရက်နေ့မှာအိုလံပစ်အားကစားပွဲတော်တွေစတင်ဖို့ရှိနေချိန်မှာပဲအားကစားသမားတွေကြားကိုဗစ် -19 ကူးစက်ဖြစ်ပွားသူတိုးလာရင်အချိန်ကပ်ပြီးအားကစားပွဲတွေဖျက်သိမ်းနိုင်ရည်ရှိတဲ့ကိစ္စနဲ့ပတ်သက်ပြီးပွဲတော်စီစဉ်ရေးကော်မတီအကြီးအကဲကပြက်ပြက်သားသားပြောဆိုမထားပါဘူ
း7月1日以降昨日まで3万人近い関係者が。
ဇူလိုင်လ10ရက်နေ့ကနေဇူလိုင်လ19ရက်နေ့ထိဂျပန်ကိုလူ3000နီးပါးရောက်လာပြီးအဲ့ဒီထဲမှာကိုဗစ်အတီးပြုလူနာ32ဦးမှတ်တမ်းရှိကြောင်းဒါကြောင့်အတီးပြုလူနာနှုန်းက 3.1 ရာခိုင်နှုန်းသာရှိပါတယ်လို့ Tokyo 2020ရဲ့အကြီးအကဲကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်